Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ18ရက်ကြာသပတေးနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တစ်ချိန်တည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ကျော်စံသာပါ။သမ္မတဒေါ်နယ်ထရမ့်ကသူဘော်လူမျိုးရေးခွဲခြားသူလို့ဝေဖန်သူတွေကိုမြောက်ကယ်ရိုလိုင်းနာမစ်ဆွေတရားဝင်မှာထုနှက်တက်ခဲ့ဖို့ရှိနေပါတယ်။မက္ဆီကိုမူရည်ရာဇာအယ်ချာဘိုဂူစမန်ကိုနယူးယောက်တရားရုံးတရုံးကထောင်ဒဏ်13ရက်နဲ့နှစ်ပေါင်း30ချမှတ်လိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြမှာဖြစ်ပါခင်ဗျာ
။ဆက်ပြီးတော့နားဆင်ရမယ့်သတင်းတွေကတော့ဘာသာရေးရာဖိနှိပ်တဲ့နိုင်ငံပေါင်း18နိုင်ငံကကိုယ်စားလှယ်28ဦးကိုအမေရိကန်သမ္မတထရမ့်ကအင်ဂျူရောမှာဗုဒ္ဓဟူးနေ့ကဖိတ်ခေါ်တွေ့ဆုံခဲ့တဲ့အထက်မှာမြန်မာနိုင်ငံက4ဦးပါဝင်ပါတယ်
President of Christian Baptist Convention from Northern Burma, and then as Christian in Myanmar, we are very being oppressed and.
Baptist Kachin Tia Hosea Dr. Chalam Son Sanga.သမ္မတထရမ့်ကိုအခုလိုပြောပြခဲ့တာကိုလည်းနိုင်ငံတကာသတင်းတွေပြီးနှာစင်နိုင်ပါတယ်။မြမတက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တခြားစစ်ဖက်ခေါင်းဆောင်3ဦးတို့နဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ကအရေးယူတံခတ်တာဟာမြမပြည်တွင်းရေးကိုဖြည့်ဆင်းဖို့ပို့ပြီးတော့ခက်ခဲစေတဲ့အကြောင်းသမ္မတယုံကြွယ်ခွင့်ရကတုံ့ပြန်ပါတယ်။ဘင်္ဂလားဒေ့ရှ်မှာမုတ်တုံမိုးတန်ကြောင့်ပျက်စီးသွားတဲ့နေအိမ်တွေဒုက္ခသည်တွေရဲ့နေအိမ်တွေကိုကုလအပါဝင်ကုညီကယ်ဆယ်ရေးအဖွဲ့တွေကပြုပြင်ပေးနေတဲ့အခြေအနေနဲ့အတူအမေရိကန်အီရန်တင်းမာမှုရော့လာနိုင်ွယ်ရှိသလားဆိုတာတွေထုတ်လွှင့်ပါမှာပါရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြဆန်တာနဲ့ဒေါခင်မျိုးသက်တို့ပြောပြပေးပါမယ်ရှင
်အမေရိကန်အလွတ်တော်ကလူမျိုးမဟုတ်တဲ့အမျိုးသမီး၄ဦးအပေါ်လူမျိုးရေးခွဲခြားတဲ့မှတ်ချက်စကားကြောင့်အလွတ်တော်ကရှုတ်ထစရာဖြစ်ခဲ့ရတဲ့ကိစ္စအတွက်သမ္မတဒေါ်နယ်ထရမ့်ကဝန်ထဲစကားပြောကြားခြင်းမရှိပါဘူးအတိုက်ခိုက်လို့ရတာကိုသူအကြိုက်မတွေ့ပေမဲ့အမေရိကန်လူထုရဲ့သဘောထားကိုပြောခွင့်ရတဲ့အတွက်ကြီးညူးမိတယ်လို့ဘုဒ္ဓနဲ့ညာဘက်မြောက်ကယ်ရိုလိုင်းနာလူစုစုဝဲကိုသွားဖို့လေရင်ပေါ့အတက်မှာသတင်းတောက်တွေကိုသူကကြောက်ကြသွားပါတယ်။အဲ့ဒီလူစုစုဝဲမှာလည်းပဲဒီလွှတ်တော်အမျိုးသမီး၄ဦးအပါအဝင်ဒီမိုကရက်တွေအပေါ်ထုနှက်တိုက်ခိုက်မှုကိုအလေးအနက်ပြုလုပ်လိမ့်မယ်လို့ယူဆရပါတယ်။ Greenville တက္ကသိုလ်မျိုးကထပ်ခွင့်သူကိုမင်းကုန်းကြောက်ကြတဲ့အခါအမေရိကန်စီးပွားရေးဟာရခိုင်ကနဲ့ပကြုံပူလောက်အောင်ကောင်းဆုံးအခြေအနေမှာရှိနေတဲ့အကြောင်းကြောက်ကြမှာဖြစ်ပြီးဒီနိုင်ငံကိုဘယ်သူတွေချစ်တယ်ဘယ်သူတွေမုန်းတယ်ဆိုတာကိုလည်းပြောကြားလိမ့်မယ်လို့ဆိုပါတယ်။ဒီမိုကရက်တော်အမတ်တို့ဟာအလွတ်တော်ဒီမိုကရက်တွေနဲ့အတူသမ္မတထရမ့်ရဲ့လူမျိုးရေးခွဲခြားတဲ့မှတ်ချက်ကိုချုပ်ချဖို့ဆုံးဖြတ်ချက်တရားအင်္ဂါနေ့ရုံးကအတည်ပြုခဲ့ရတာဖြစ်ပါတယ်။အဲတစ်ချိန်တည်းမှာပဲသမ္မတဒေါ်နယ်ထရမ့်အပေါ် impeachment လို့ခေါ်တဲ့တရားစွဲဆိုမဲ့ကိစ္စကိုချက်ချင်းစဉ်းစားသင့်မစဉ်းစားသင့်ဆိုတာကိုလည်းအလွတ်တော်အမတ်တွေကမဲခွဲဖို့ရှိနေပါတယ
်။ရုရှားကသူ့ရဲ့ S-400 ဒုံးကျည်ကားဝဲစနစ်ချထားပေးမယ်ဆိုတော့ကိုတူရကီနိုင်ငံကလက်ခံလိုက်ပြီးတဲ့နောက်မှာတော့အမေရိကန်ကတူရကီကိုသူ့ရဲ့ F-35 Stealth Jet တိုက်တရင်အစီအစဉ်ပေးသုံးတဲ့စီးရင်တဲ့ကနေတည်ဝင်ပယ်ဖြတ်လိုက်ပါတယ်။ရုရှားစီကနေ S-400 လေကြောင်းကာကွယ်စနစ်ကိုဝယ်ယူဖို့အတွက်တူရကီရဲ့ဆုံးဖြတ်ချက်ကအမေရိကန်ရဲ့ F-35 Stealth Jet တိုက်တရင်အစီအစဉ်မှာတူရကီကိုဆက်ပြီးပါဝင်ခွင့်ပေးဖို့မဖြစ်နိုင်တော့ဘူးလို့သမ္မတအင်ဂျူရဲ့ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါတယ်။ရုရှားရဲ့ထောက်လှမ်းရေးသတင်းစုဆောင်းတဲ့ကာကွယ်စနစ်ဟာအမေရိကန်ရဲ့တိုးတက်တဲ့လှုပ်ဆောင်နှိုင်စွမ်းရည်တွေကိုထောက်လှမ်းဖို့တုံ့နိုင်တဲ့အတွက်ဒါကအမေရိကန်ရဲ့ F-35 အစီအစဉ်နဲ့တဟဇာတာမဖြစ်နိုင်ကြောင်းဖော်ပြထားတာပါ။ရုရှားရဲ့အဆင့်မြင့်ရေဒါနည်းပညာသုံးကာကွယ်စနစ်ကိုသုံးဖို့အတွက်နေတိုးစစ်မဟာမိတ်ဖွဲ့ဝင်တနိုင်ငံဖြစ်တဲ့တူရကီရဲ့အခုလိုဆုံးဖြတ်ချက်ဟာနိုင်ငံတွင်မဟာမိတ်တွေရဲ့စီးရဲစနစ်နဲ့အပေးအယူလုပ်ဖို့ဖြစ်နိုင်တယ်လို့အမေရိကန်ယာရှိတွေကယုံကြည်ကြပါတယ်။ရုရှားရဲ့လေကြောင်းကာကွယ်စနစ်ဟာတူရကီနိုင်ငံတည်းကအမေရိကန်လို့ F-35 အပါဝင်နေတိုးမဟာမိတ်တွေရဲ့ jet တိုက်လေယာဉ်တွေကိုပြစ်မှတ်ထားရမှာတုံ့နိုင်တယ်လို့ဆိုပါတယ်။ F-35 ဟာနေတိုးဖွဲ့နောက်ဆုံးထုတ် stealth တိုက် jet လေယာဉ်ဖြစ်ပါတယ်။အမေရိကန်နဲ့တခြား F-35 တုံးမဟာမိတ်တွေကအခုလိုတူရကီကိုသူတို့ရဲ့အစီအစဉ်ကနေယာယီဆိုင်ငံ့ထားဖို့ဆုံးဖြတ်ချက်ကိုသဘောတူကြတယ်လို့အမေရိကန်ကာကွယ်ဌာနတာဝန်ရှိသူကဗိုလ်တပ်ဖွဲ့နဲ့ Pentagon စစ်ဌာနချုပ်မှသတင်းတောက်တွေကိုပြောပါတယ်။
အီရတ်နိုင်ငံကာရီချူရောအဘင်မှာတူရကီကောင်စစ်အရာရှိတူသနပ်ပစ်ခံရပြီးသေဆုံးသွားပါတယ်။စစ်သောက်ဆိုင်တစ်ခုအတွင်းမှာပစ်သက်ခံရတာဖြစ်တယ်လို့တူရကီနိုင်ငံရဲ့ဝန်ကြီးဌာနကအတည်ပြုပါတယ်။ဗလူနေယုံကအဲ့ဒီကောင်စစ်ဝန်ထမ်းတချို့စစ်သောက်ဆိုင်ကိုရောက်လာပြီးမကြခင်မှာပဲသနပ်နှစ်လက်ကင်ထားသူတူကပစ်ခတ်ခဲ့တာဖြစ်တယ်လို့စစ်သောက်ဆိုင်ပိုင်ရှင်ကိုညွှန်ပြီးတူရကီအနာဒိုလုသတင်းဌာနကဖော်ပြပါတယ်။ တည်ဆုံးသူဟာတူရကီဒုတိယကောင်စီဝန်ချုပ်ဖြစ်ပြီးနောက်ထပ်တည်ဆုံးသူအများပြားရှိသေးတယ်လို့အီရတ်အစိုးရပိုင်းသတင်းဌာနကဆိုပါတယ်ဒီလို့ရဟာဆက်ဆုပ်ရွံ့ရှာပွဲကောင်းတဲ့လုတ်ကြံသက်ဖြတ်မှုဖြစ်ပြီးလုတ်ကြံသူကိုအများဆုံးဆရာဖွေဖော်ထုတ်ပေးဖို့အီရတ်နဲ့ဒေသဆိုင်ရာအာဏာပိုင်တွေကိုတူရကီနိုင်ငံသားရဲ့ယုံကတောင်းဆိုထားပါတယ်တူရကီသမ္မတရစက်တယစ်အာဒိုဝန်ကလည်းဒီလို့ရဟာအမှုတရားကိုအခြေခံတဲ့တိုက်ခိုက်မှုဖြစ်တယ်လို့ဆိုပါတယ်ဘယ်သူဘယ်ဝါရဲ့လက်ချက်ဆိုတာကိုလောလောဆယ်မသိရသေးပါဘူးတနသမားဟာကျန်းအားပါတူဦးမောင်းနှင်တဲ့ကာနဲ့ထွက်ပြေးလွတ်မြောက်သွားတယ်လို့ကတ်လွန်ဂျူရီအရာရှိတွေကဆိုပါတယ်အီရတ်နိုင်ငံမြောက်ပိုင်းတောင်ထူထပ်တဲ့ဒေသတစ်ပိုင် PKK ခေါ်ကာဒစ်ဆန်လူ့သမားပါတီထိန်းချုပ်နေမြေမှာတူရကီအစိုးရကပြင်းထန်တဲ့ထိုးစစ်တွေဆင်နွှဲနေပြီး PKK ကိုလည်းအကြမ်းဖက်အုပ်စုတစ်ခုအဖြစ်တူရကီကသတ်မှတ်ထားတာဖြစ်ပါတယ်
မက္ကဆီကိုမူရစီဝါကောင်းဆောင်ဟောင်းအယ်ချာပိုဂူစမန်ဟာထောင်တန်းတသက်တကျွန်းပြစ်ဒဏ်ဆင်ခြင်းခံရပြီးတော့ကျန်းရှိနေတဲ့သူ့ဘဝတသက်တခုလုံးကိုအကျဉ်းတောင်ထဲမှာပဲနေသွားရဖို့ရှိနေပါတယ်။နယူးယောက်ပြည်ထောင်စုတရားရုံးတစ်ခုမှာဘရိုင်းကော့ဂန်ကဂူစမန်အပေါ်မှာထောင်တန်းတသက်တကျွန်းနဲ့နောက်ထပ်အနှစ်30ထောင်တန်းကြာခံဖို့အတွက်ဗိုလ်ဖူးနေကပြစ်ဒဏ်ဆင်ခြင်းချလိုက်တာပါ။အသက်62နှစ်ရွယ်အယ်ချာပိုဟာမက္ကဆီကိုဆိုင်နယ်လိုမူရဲ့ဆေးဝါးဂိုင်းရဲ့ထိတ်တန့်ခေါင်းဆောင်နေနဲ့ကောက်ကင်းဟီရိုအင်းဆေးကြောက်တန်းချိန်ပေါင်းများစွာကိုမှောင်ခိုတင်သွင်းမှုကြောင့်ဖေဗရီလာရုံးကပြစ်မှုထင်ရှားဆုံးဖြတ်တာကိုခံခဲ့ရတာဖြစ်ပါတယ်။ဂူစမန်ဟာလူသက်မှုပေါင်းများစွာမှာလည်းပါဝင်ပတ်သက်ခဲ့တယ်လို့တရားလိုရှိနေတွေကပြောပါတယ်။2016မှာဂူစမန်ကိုနောက်ဆုံးဖြစ်နဲ့ဖမ်းဆီးခဲ့တာဖြစ်ပြီး2018ခုနှစ်မှာတော့မက္ကဆီကိုကနေအမေရိကန်ပြည်ထောင်စုကိုပို့ပေးခဲ့ပြီးတော့အခုတရားရင်ဆိုင်နေရတာလည်းဖြစ်ပါတယ
်။ VOA American တိုင်းမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းကီလိုမီတာ24 kHz 12.13 လိုင်းကီလိုမီတာ40 kHz 9.13 လိုင်းကီလိုမီတာ51 kHz 5805နဲ့ဒိုင်နမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရှင
်။ပေါ်ရှိတမျိုးရာဗီယိုဒရင်းကိုဆက်လိုက်နားဆင်နေရတာဖြစ်ပါရခင်ဗျာ။မြန်မာ၊နယူးဇီလန်တရုတ်သီရိလင်္ကာစတဲ့နိုင်ငံပေါင်း18နိုင်ငံဘာသာရေးနှစ်ကွန်မှုကလွတ်မြောက်လာသူ29ဦးကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ဗုဒ္ဓဦးနေကတွေ့ဆုံပါရယ်။အဲ့ဒီထဲမှာမြန်မာနိုင်ငံက၄ဦးပါဝင်ပါရယ်။သူတို့ကတော့ပါစတာလန်ဂျော့ဂမ်ဆန်ဟာကချင်ပြည်နယ်အတွင်းခရီးရန်ဖျားကြောင်းတွေကိုမြန်မာစစ်တပ်ကဘုံကျဲတိုက်ခိုက်တာတွေနဲ့ပတ်သက်ပြီးသတင်းထောက်တွေကိုကူညီခဲ့တဲ့အတွက်2016ခုနှစ်တုန်းကအဖမ်းခံရသူဖြစ်ပါတယ်။နောက်တူဖြစ်တဲ့မဝေဝေနုကတော့အင်းစိန်ထောက်မှထောင်ချခံခဲ့ရပြီးနောက်လူခွေးနဲ့ရ ेंजर မွတ်စလင်လူဆိုင်ဝိုင်းအတွက်ဆွန်းဆွန်းတမန်လူဆောင်ဝင်သူဖြစ်ပါတယ်။သူဖတ်ကင်ရဲ့နိုင်ငံရေးလိုရာကြောင့်သူဟာရန်ကုန်အစီပိုင်းတက်ကသူမှာဒုတိယနှစ်ဥပဒေအဓိကကျောင်းသူဘွားမှာပဲဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါတယ်။မိုဟစ်ဦးလာဆိုသူကတော့မြန်မာနိုင်ငံအတွင်း2012ခုနှစ်ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရမှာအသက်ရှင်ကျန်ရသူတူဖြစ်ခဲ့ပါတယ်။နောက်ဆုံးတူဖြစ်တဲ့ Reverend Sherman Samson Hartland ကတော့ကချင်း Baptist အသင်းတော်ကဖြစ်ပြီးကချင်းပြည်နယ်အတွင်းကစီဘေးဆောင်လူတို့ကိုကူညီနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။ကချင်းစီဘေးဆောင်စခန်းမှာကလေးငယ်တွေပညာဆက်လက်သင်ကြားနိုင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကျင်သဘောတူညီမှုရရှိထားသူလည်းဖြစ်ပါတယ်။
နိုင်ငံကငွေကြီးရန်ပုံငွေအဖွဲ့ IMF ရဲ့အမှုဆောင်ညွှန်ကြားမှုခရစ်စတင်းလာဂတ်ဟာသူ့ရဲ့ရှစ်နှစ်တာရာထူးတက်တန်ကုန်ဆုံးမဲ့စက်တင်ဘာလ၁၂ရက်နေ့မတိုင်ခင်ပြီးခဲ့တဲ့အင်္ဂါနေ့မှာပဲသူ့ရဲ့နှုတ်ထွက်လွှာကိုတင်သွင်းလိုက်ပါတယ်။နောက်ထပ်အမှုဆောင်ညွှန်ကြားမှုတဦးရွေးချယ်မဲ့ဖြစ်စဉ်ကိုမြန်မြန်ဆန်ဆန်စတင်ဆောင်ရွက်သွားမယ်လို့အင်္ဂါနေ့မှာပဲ IMF ဘုတ်ဖွဲ့ကကြေညာလိုက်ပါတယ်။ခရစ်စတင်းလာဂတ်ဟာ ECB ကိုဥရောပဗဟိုဘဏ်ဥက္ကဋ္ဌဖြစ်တဲ့ရထားချင်းခံရပြီးတဲ့နောက်မှာအခုလိုနှုတ်ထွက်စာကိုတင်သွင်းလိုက်တာပါ။အသက်63နှစ်ရွယ်ပြင်သစ်နိုင်ငံသူလာဂတ်ဟာဥရောပဗဟိုဘဏ်ရဲ့ပထမဦးဆုံးသောအမျိုးသမီးဥက္ကဋ္ဌဖြစ်လာပြီးတော့ရှစ်နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့အောက်တိုဘာလ31ရက်နေ့မှာယာလူတက်တန်းကုန်ဆုံးမဲ့ဥက္ကဋ္ဌဟောင်းမာရီယိုဒရာခီကိုဥရောပဗဟိုဘဏ်ဥက္ကဋ္ဌဖြစ်နဲ့ဆက်ခံပါလဲဖြစ်ပါတယ် IMF ရဲ့17ဦးမြောက်အမှုဆောင်ညွှန်ကြားမှုဖြစ်နဲ့2017ဇန်နဝါရီမှာစတင်တာဝန်ထမ်းဆောင်ခဲ့တဲ့ခရစ်စတင်းလာဂတ်ဟာအဲ့ဒီယာလူတာဝန်ကိုထမ်းဆောင်ခဲ့တဲ့ပထမဆုံးအမျိုးသမီးလည်းဖြစ်ပါတယ် IMF ညွှန်ကြားမှုယာလူကိုမထမ်းဆောင်ခဲ့2009ခုနှစ်ကနေ2011ခုနှစ်ထိခရစ်စတင်းလာဂတ်ဟာပြင်သစ်နိုင်ငံရဲ့ဘန်ဒါရေးဝန်ကြီးဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာပ
ါ NATO အဖွဲ့ရဲ့စီဦးစီးချုပ်ဟာသူဒီယာရူကိုစတင်ထမ်းဆောင်ခြင်းအားဆက်လို့ပထမဦးဆုံးအကြိမ်အဖြစ်ဆာဗီးယားနိုင်ငံရဲ့နိုင်ငံရေးစီရေးခေါင်းဆောင်တွေနဲ့ပို့ထုနေတာတွေ့ဆုံခဲ့ပါတယ်။အ အမေရိကန်တွေသာရယူလဲရှိတဲ့ NATO ဥရောပစစ်ထနာချုပ်ရဲ့ဦးစီးချုပ်အမေရိကန်လေတဲ့ဗိုလ်ချုပ်ကြီး Todd Volter ဟာမီလာရုံကဒီယာရူအတွက်ကြမ်းတစ်စာကျင်းဆိုခဲ့ပြီးဆာဗီးယားနိုင်ငံသမ္မတကာကွယ်ရေးဝန်ကြီးတွေမတွေ့ခင်လက်နက်ကိုင်တပ်ဖွဲ့များရဲ့အကြီးအကဲဗိုလ်ချုပ်ကြီး Milan Mosilovic နဲ့တွေ့ဆုံခဲ့တာပါအကြောင်းအရအများအပြားကိုဆွေးနွေးခဲ့ကြပြီးဆာဗီးယားနိုင်ငံဟာဘောကန်ဒေသအနောက်ဘက်ခြမ်းညင်းညမ်းရေးအတွက်အခက်အခဲတွေကြာခက်ခက်ခက်ခဲကြိုးပမ်းနေတဲ့အတွက်ဝန်မြောက်ကြောင်ဗိုလ်ချုပ်ကြီးဗိုလ်တာက VOA ဆာဗီးယားသတင်းဌာနကိုပြောပြခဲ့ပါတယ်ရှင
်ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ဒေါခင်မျိုးသက်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလှတွေကိုစက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ဘာသာရေးအရဖိနှိပ်ခွဲခြားတဲ့နိုင်ငံပေါင်း18နိုင်ငံကကိုတွေ့ကြုံတွေ့ခံစားခဲ့ရသူပေါင်း29ဦးကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ဗျူရောမှာဗုဒ္ဓဟူးနေ့ကဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံက၄ဦးလည်းပါဝင်ပြီးမြန်မာစစ်တပ်အနေနဲ့ဘာသာရေးအရခွဲခြားဖိနှိပ်မှုတွေကိုဆက်လက်ကျူးလွန်နေတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုတင်ပြခဲ့ကြပါတယ်။မတ်အင်ဂျင်နိုင်ငံအပြည့်အစုံကိုဆက်ပြီးပြောပြပါမယ်ရှင်။
အမေရိကန်နိုင်ငံသားရေးဌာနကဦးစီးပြီးဝါရှင်တန်ဒီစီမှာဇူလိုင်လ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးဆိုင်ရာဒုတိယအကြိမ်နိုင်ငံတကာဝန်ကြီးများအဆင့်အစည်းအဝေးရဲ့တစိမ့်တစ်ပိုင်းအဖြစ်မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း18နိုင်ငံကဘာသာရေးဖိနှိပ်ခံရမှုမှာကိုယ်တိုင်ကြုံတွေ့ခံစားခဲ့ရသူပေါင်း29ဦးကိုမနေ့ဗုဒ္ဓဘုနေ့ကသမ္မတဒေါ်နယ်ထရမ့်ကအင်ဗျူရောကိုဖိတ်ခေါ်တွေ့ဆုံခဲ့ပါတယ်။အခုလိုတွေ့ဆုံပွဲနဲ့ပတ်သက်လို့သမ္မတထရမ့်ကကမ္ဘာတဝန်းဘာသာရေးလွတ်လပ်ခွင့်ကိုအမေရိကန်ပြည်ထောင်စုအနေနဲ့အလေးပေးကြိုးပမ်းဆောင်ရွက်နေတာကိုပြသတဲ့အနေနဲ့ဖြစ်တယ်လို့အခုလိုပြောကြားခဲ့ပါတယ
်။ We know that if people are not free to practice their faith, then all of the freedoms are at risk and frankly, freedoms don't matter.
လူတွေအနေနဲ့နိုင်ငံတွင်းမှာဘာသာရေးကိုလွတ်လပ်စွာကိုးကွယ်ခွင့်မရဘူးဆိုရင်ကြံရှိတဲ့အခွင့်အရေးတွေနဲ့ဆုံးရှုံးရဖို့အန္တရာယ်ရှိပြီးလွတ်လပ်မှုဆိုတာလည်းအဓိပ္ပာယ်မရှိတော့ပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုထောက်ခံအားပေးဖို့မနာမနေကြိုးပမ်းသွားမှာဖြစ်ပါတယ်။ဒီနေ့လာရောက်ကြတဲ့လူတွေကိုလည်းကျေးဇူးတင်ပါတယ်။ဒုက္ခတွေအများကြီးဖြတ်ကျော်ခဲ့ရသူတွေဖြစ်တဲ့အတွက်ချီးကျူးပါတယ်၊ဂုဏ်ယူပါတယ်။ကျွန်တော်အနေနဲ့အမြဲရပ်တည်ပေးသွားမှာဖြစ်ပါတယ်
။ကမ္ဘာတဝန်းကဘာသာရေးဖိနှိပ်ခံရသူတွေကိုအင်ဖြူရောဖိတ်ခေါ်တွေ့ဆုံရမှာလဲ။သူတို့ရဲ့ကြောက်မက်ဖွယ်ကောင်းတဲ့အတွေ့အကြုံတွေအခက်အခဲတွေခံစားချက်တွေကိုသမ္မတထရန့်ကမေးမြန်းခဲ့တယ်လို့သူတို့ကလည်းပြန်လည်ပြောကြားခွင့်ရခဲ့ပါတယ်။အဲ့ဒီတည်းမှာသမ္မတနဲ့အနီးဆုံးရက်ခွင့်ရခဲ့တဲ့မြန်မာနိုင်ငံကချင်ပြည်နယ်ကကချင်ဒုက္ခသည်တွေအရေးဆောင်ရွက်နေတဲ့ KPC ကချင်နှစ်ချင်းအဖွဲ့ချုပ်ရဲ့အထွေထွေတူရည်မှုဒေါက်တာဆမ်ဆွန်ကလမ်ကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေပြီးမြန်မာစစ်တပ်ကနေခရစ်ယာန်တွေကိုနှိပ်စက်မှုတွေရှိနေတဲ့အတွက်အမေရိကန်အစိုးရအနေနဲ့တိုင်းရင်းသားတွေကိုအကူအညီပေးဖို့အခုလိုပြောပါတယ
်။ We are very being oppressed and tortured by the Myanmar military government. So, and then we don't have chance many for religious freedom. And also, as the.
You know, I'm a man named Yabanga Kachin Baptist Korean Jangawa. You man named my general Korean, you know, Sitaka, yes, that Niko Nevare. But I go Lula Swaku, Guevu, Queen, I think, Mayajabau. Tabi and Tainda Lenaka in Tadriga, Myanmar, so Kugan Takani Yavare. Tajang, American Suan and Tainda Lunezu, Uza Bibi. တိုင်းဒေသကောင်းဆောင်တွေကိုဒီမိုကရေစီဖက်ဒရယ်လစ်ဇင်အောင်မြင်ရေးအတွက်အကူအညီပေးဖို့စိတ်ကိုအရေးကြီးပါတယ်။မနေ့ကဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်လည်းစိတ်ကိုကျေးဇူးတင်ပါတယ်
။ဒေါက်တာဆမ်ဆန်ကလမ်နဲ့တူသမ္မတထရန့်ဖိတ်ကြားခဲ့သူတွေတဲ့ကချင်ပြည်နယ်မှာရှိတဲ့ဘက်ပတစ်ဘုရားရှိခိုးကျောင်းတွေကိုမြန်မာစစ်တပ်ကဘုံခွဲဖျက်ဆီးခဲ့တာတွေကိုသတင်းတော့တွေကိုလိုက်လံပြသခဲ့တဲ့အတွက်စစ်တပ်ကဖမ်းဆီးထောင်ချခဲ့တဲ့ကချင်ဘက်ပတစ်တင်းအုပ်စရာနှစ်ဦးတည်းကတဦးဖြစ်သူလမ်ကျော်ကန်ဆိုင်လဲပါဝင်ပါတယ်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းအသက်အသေးလွတ်မြောက်လာခဲ့ပြီးဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်စခန်းမှာခိုးလုံနေထိုင်နေသူလည်းဖြစ်ဒုက္ခသည်တွေရေးဆောင်ရွက်နေတဲ့ ARSPH ငင်းရည်နဲ့လူခွေရေးဆိုင်ရာရခိုင်ပြည်နယ်ကရိုဟင်ဂျာအဖွဲ့အစည်းရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့မိုဟစ်ဦးလာလဲသမ္မတထရန့်နဲ့တွေ့ဆုံသူတွေတည်းပါဝင်ခဲ့ပါတယ်။ရိုဟင်ဂျာတွေနေရပြန်ရေးအမေရိကန်အစိုးရရဲ့ကူညီဆောင်ရွက်မှုတွေနဲ့ပတ်သက်လို့လဲမိုဟစ်ဦးလာကသမ္မတကိုခုလိုမေးခဲ့ပါတယ
်။ I am a Rohingya from Bangladesh refugee camp. So most of the Rohingya refugees are willing to
ကျွန်တော်က Bangladesh ဒုက္ခသည်စခန်းက Rohingya တူပါရိုဂျာဒုက္ခသည်အများစုကဌာနေကိုအမြန်ဆုံးပြောင်းချင်ကြပါတယ်။ဒါကြောင့်ကျွန်တော်တို့ကိုကူညီဖို့ American ရဲ့အစီအစဉ်ကိုတည်လို့ပါတယ်။ကျေးဇူးတင်ပါတယ်။
Samara Trane, Dresson, Gwen Yage, Duridema, Rohingya Muslim, Taiwan, Dre, Nanganaga, Ayon Saila, or Sion Loshani, Dulepti, is a Jinda man, Nipalmiazo, a Jinjaga, Dulepti, that Mawu in Nule Pawimare, Nyama, Tio, Nyagoria, Vietnam, Tirilinga, Pakistan, Afghanistan, Iran, Iraq, Sudan, Yemen, Eritrea, Turkey, Sare, Nangan Bong, Sakuna Nanganga, Badae Neko Mujang, Atam Debe, Lumiao Ladu Bong, Nasakuna Ugu, Tamara Tranga, Peko, Dresong Gedurede, Iran Nanganga, IS Situ Jari, Neko Mugu, Kangayabdi, Atam De Lumiao Lare, Natal Sashakuni, Noba Ninye Sushi, Yazidi, Mutami, Nadia, Murat Le Bawingabdi, Yazidi, Lumiori, Niyab Yayi, Americanga, Akuni, Bebule, Tamara Trangu, Tansu Gavarishin. မင်းချင်းနိုင်ကြောက်ကြတာပါရှင်အခုစစ်ကောင်းဆောင်တုံးဦးနဲ့မိသားစုဝင်တွေကိုအမေရိကန်နိုင်ငံတွင်လာရောက်ခွင့်ပိတ်ပင်တဲ့အရေးယူတန်ခတ်မှုဟာမြန်မာနိုင်ငံရေးပေါ်မှာတည့်ရောက်မှုမရှိနိုင်ပေမဲ့နိုင်ငံတကာမှာတက်မတော်ရဲ့ဂုဏ်သိက္ခာထိခိုက်နိုင်တယ်ဆိုတော့အမြင်တွေရှိကြပါတယ်ဒီအရေးယူမှုဟာရခိုင်ပြည်ထောင်စုဖြစ်ရှင်းဖို့အထောက်အကူမဖြစ်စေတဲ့အပြင်ပိုပြီးတော့ခက်ခဲစေတယ်
ကိုကိုရီဆိုပြီးတမန်တော်ကာကွယ်ဦးစီးချုပ်ပုဂံမူကြီးမင်းအောင်လိုင်ပါဝင်အခြားစစ်ကောင်းဆောင်၃ဦးကိုအမေရိကန်ပြည်ထောင်စုကပြစ်မှတ်ထားရေးယူခဲ့တာဖြစ်ပါတယ်သူတို့ပါဝင်သူတို့ရဲ့မိသားစုဝင်တွေကိုပါအမေရိကန်နိုင်ငံတွင်းဝင်ရောက်ခွင့်ပိတ်ပင်ခဲ့ပါတယ်ဒီရေးယူမှုဟာရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုဖြေရှင်းဆောင်ရွက်ရမှာအထောက်အကူမပြုရပြင်လက်ရ ပွဲစည်းပြီးဆောင်ရွက်နေတယ်လို့တမရော်ဘက်ကလည်းစုံစမ်းစစ်ဆေးကော်မရှင်ဖွဲ့စည်းဆောင်ရွက်နေလို့တုံ့ပြန်ထားပါတယ်။ဒါကြောင့်နိုင်ငံတကာအနေနဲ့မြန်မာနိုင်ငံကိုအချိန်နဲ့အခွင့်အလမ်းပေးဖို့လိုရလို့တမရော်ရုံးပြောခွင့်ရသူရဲ့စာရင်းမှာတုံ့ပြန်ဖော်ပြထားပါတယ်။ဒီလိုပိတ်ဆို့တန်ခတ်တာဟာကမ္ဘာမှာမြန်မာတမရော်ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်တယ်လို့ရခိုင်ကိစ္စတွေမ ตามรอยของเป็ดขาผู้ที่ไข้สีเนี่ยนิทามิวหมายตุยมาบ่เนาะตู้ยะนี่เนี่ยตามรอยผู้ยีจาสีอนุตายีจาสีไกษะมาผู้ต้นๆแต่ๆลงนี่เนี่ยนิทาสรอกอีเวียนอีอ่ะไกษะมาแล้วทุบพี่แล้วมาจองแลหน่ายเนี่ยจองไม่สิรู้ที่ไข้หน่ายเนี่ยจองไม่สิรู้เหมือนกันนะแต่ถ้ามาแล้วเวโหยะไข้รู้อีไกษะมาตามรอยนี่เนี่ยผู้อเย็นแต่ผู้พี่แล้วมาเซ็นๆๆๆเนี่ยบ่เนาะผู้หมู่พี่แล้วมาตะดีทาลงส่งละหน่ายเนี่ย
ဒီနေ့သာမျိုးတော့ကျွန်တော်တုံ့ဆောင်နေပါတယ်။အမေရိကန်နိုင်ငံသားယူဝန်ကြီးဌာနကတမန်တော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမေအောင်လိုင်းဒုတိယဗိုလ်ချုပ်မူကြီးဆိုရင်ဗိုလ်ချုပ်တန်ဦးဗိုလ်ချုပ်အောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးတုံးရှင်းလင်းလာတွေလူခွင့်ရေးချိုးဖောက်တာတွေမှာတာဝန်ရှိသူတွေဖြစ်တယ်ဆိုပြီးရေးယူခဲ့တာပါ။ဒီလိုရေးယူလိုက်တဲ့အတွက်တ ये युवा चीज़ रह जाओ मोनो दिल्ली ने पता नहीं है सीवा ये दिल्ली ने विदाजू ले गो ना लोहा मिले पूरी चीज़ वाले नहीं देखी है बो तो डाइनी जब हुआ तो इबामा न्याय भी है वहाँ वो पूरी चीज़ है वहाँ चीफ़ मशीन लोग चलो निर्णय चाहे
ये माने हैं लीला तू डॉक्टर की मान्यूले तू मिंगो कुलू प्योवारे
तमरो गांव ने ये युगा तू उबड़े या तू ये युगा युवे माले युरा रा उबड़े सीज़े चाहे और कबाब माले सीज़े तो लोग डालो तो सामने माले टाइम है तो सामने खावा ताऊ के बियर तो ताऊ टाइम भी वो ये युगा माहौल ने और तो सामने लू Gang dong ye yu lai de dan ji lo lo dong ma jia de dan ji lo phit daw ma yue tin ma jian lo su da ba hai la wo pyo la
p ဒီကနေ့ဩဂုတ်လအတွင်းကလည်းရခိုင်မြောက်ပိုင်းစစ်စင်ရေးဒီမှာရိုညာမွတ်စလင်တွေပေါ်လူခွင့်ချိုးဖောက်တာတွေရှိရဆိုပြီးတမရော်အစင်မြရာရှိချိုးနဲ့နေကြဆောင်တပ်ဖွဲ့မှုတူကိုရေးယူတန်ခတ်တာတွေလုပ်ခဲ့ပူပါတယ်ရိုညာဆိုတဲ့အသွင်လုံးကိုမြန်မာစိုးရအောင်မြန်မာတမရော်ကပါလက်မခံမိမဲ့ဖြစ်သွားခဲ့တယ်ဆိုတဲ့လူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရေးယူမယ်လို့ဂရီးပြူထားပါတယ်ခင်
ုံးမှုတွေနဲ့အတူဒုက္ခသည်တွေနေထိုင်ရာအိမ်တွေလမ်းတွေပျက်စီးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကုလသမဂ္ဂအပါအဝင်ကုညီကယ်ဆယ်ရေးအဖွဲ့တွေကအိမ်တွေလမ်းတွေကိုပြန်ပြီးတော့ပြုပြင်ပေးနေပါတယ်။မြဝချွန်းမော်ဒေတာမှာတည်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့၃ဘုံ၃ဘုံလောက်ဟာရေကြီးတဲ့ဒဏ်ကိုခံနေရတယ်လို့နောက်ထပ်ရေဘေးအန္တရာယ်ပိုဆိုးလာနိုင်တယ်လို့လည်းသတိပေးချက်တွေထုတ်ပြန်ထားတာပါ။ AP နဲ့ AFP သတင်းတွေပေါ့အခြေခံပြီးဒေါက်ခင်မျိုးသက်ကပြောပြပါမယ်ရှင်။
တောင်အားရှာဒေတာမှာအခုနှစ်မုတ်တုံရာသီအတွင်းပြင်းထန်စွာရွာသွန်းတဲ့မိုးတံကြောင့်နေအိမ်တွေရေခဲမျိုးပါခဲ့တယ်လို့မြေပြိုမှုတွေဖြစ်ပွားခဲ့တဲ့အပြင်ပျက်စီးမှုပါအများပြားရှိနေပြီးလူပေါင်းလဲ180ကျော်မှနေတေဆုံးခဲ့ရတယ်လို့အင်္ဂါနေ့ကအိန္ဒိယအာဏာပိုင်တွေကပြောကြားကြောင်း AFP သတင်းမှာဖော်ပြထားပါတယ်။ဒီဒေတာတွေမှာရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာဗမာပုတ္တရာမြေအပါအဝင်မြစ်ကြီး14ဆင်းလောက်စီးဝင်လာတဲ့မြဝကျွန်းပေါ်ဒေတာမှာတည်ထားတာဖြစ်တဲ့အတွက်မုတ်တုံရာသီရောက်တိုင်းရေပီးအန်ဒီနဲ့ကျုံရလိရှိပြီးမြစ်ကမ်းပါတွေမှာနေထိုင်သူတွေအတွက်အထူးသတိပေးချက်တွေကိုထုတ်ပြန်ထားတာပါအခုလက်ရှိမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံရဲ့၃ဘုံ၃ဘုံလောက်ဟာရေကြီးတဲ့ဒဏ်ကိုခံနေရတယ်လို့ပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကတော့ကောက်ဆက်စ်ပဇန်းနဲ့ကုတူပါလောင်ပါဝင်ဒုက္ခသည်စခန်းတွေမှာအများဆုံးရှိနေတာဖြစ်ပြီးဒီစခန်းတွေဟာလူရေတိတ်ထူတတ်တဲ့အပြင်သူတို့နေထိုင်ရအိမ်အများစုဟာတောင်ဆောင်တွေမှာတိဆောက်ထားတာကြောင့်ဧပြီလကစပြီးမုတ်တုံမိုးပြင်းထန်စွာရွာသွန်းခဲ့တဲ့နောက်မှာမြေပြိုမှုတွေကြုံခဲ့ရတာဖြစ်ပါတယ်။ပြင်းထန်စွာရွာသွန်းတဲ့မိုးကြောင့်မြေပြိုမှုတွေရေထဲမြောပေါမှုတွေဖြစ်ပွားခဲ့ပြီးအနည်းဆုံးလူပေါင်း10ဦးသေဆုံးခဲ့ရတယ်လို့သူတို့နေထိုင်ရတဲ့အိမ်ပေါင်းထောင်နဲ့ချီပြီးပျက်စီးခဲ့ရတယ်လို့ကုညီကယ်ဆယ်ရေးတာဝန်ခံအရာရှိတွေကပြောပါတယ်။ကောက်ဆက်စ်ပဇာဒုက္ခသည်စခန်းကအသက်25နှစ်အရွယ်ရွန်ဂျာဒုက္ခသည်တဦးဖြစ်တဲ့ဆန်ဂျီဒါဘီဂမ်ကတော့ရေထဲမျောပါခဲ့သူတွေထဲမှာသူ့ရဲ့တူပါပါသွားတယ်လို့ပြောပါတယ်
။ဇာရယဂောဘာဂျာကိုဖန်နီကလာဟန်ဒမာဂျာကိုမ
န်ဆာရဲ့တွေ့တုံးကမိုးတွေကတိတ်ရွာတော့မြေတွေပြိုပြီးအိမ်အတော်များများလည်းပျက်စီးသွားတယ်။လူတွေလည်းဒုက္ခရောက်ကြတယ်။ဒီတူးမြောင်းကိုဖျက်ကူးရင်ရေထဲမျောပါသွားတဲ့ကလေးတွေလည်းရှိတယ်။ကျမတူသေးတော့ဒီတူးမြောင်းနဲ့မှပဲရေထဲမျောသွားတာ။
ဇူလိုင်လ2ရက်နေ့ကလေးကစပြီးမိုးရေချိန်အနည်းဆုံး2လက်မှထက်မနည်းရွာသွန်းခဲ့တယ်လို့ကောက်ဆက်စ်ပဇန်းမှာရှိတဲ့ဘင်္ဂလားဒေ့ရှ်မိုးလေဝသနဲ့ဇလဗေဒဌာနကပြောပါတယ်။မိုးပြင်းထန်တာကြောင့်တောင်ဆောင်တွေမှာစောက်ထားတဲ့ရွက်ပြင်တဲတွေနဲ့ယာယီတဲစုစုပေါင်း9000နီးပါးလောက်ပျက်စီးဆုံးရှုံးခဲ့တယ်လို့ကုလသမဂ္ဂလက်အောက်ခံ IOM နိုင်ငံတကာရွှေ့ပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ကပြောပါတယ်။မိုးပြင်းထန်စွာရွာသွန်းတဲ့အတွက်လမ်းတွေပျက်စီးခဲ့ရတယ်လို့အတော်အလာတွေလည်းတိတ်ခက်ခဲနေတယ်လို့ရွန်ဂျာဒုက္ခသည်တူဖြစ်တဲ့မိုဟာမက်တရက်ကပြောပါတယ်
။အာတီယံပါရင်ဇွန်နဲ့သကြာရတုဇာကျေဆုံးမချောင်းနေဇာကျေ
ဒီလမ်းပျက်စီးသွားပြီတဲ့နောက်မှာဘွားရဆိုင်ရာတိတ်ခက်သွားတယ်။ကလေးတွေအမျိုးသမီးတွေတကြီးရွယ်အိုတွေဆိုတော်တော်များများချော်လဲကြတယ်။နောက်ပြီးအခုဆိုဈေးသွားဖို့တော့တော်တော်ခက်နေတယ်။
မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရွန်ဂျာဒုက္ခသည်စခန်းတွေမှာဧပြီလကစပြီးမြေပြိုကျမှုပေါင်း200ကျော်ရှိခဲ့ပြီးအနည်းဆုံးလူပေါင်း10ဦးသေဆုံးခဲ့တယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာလည်းမိုးပြင်းထန်စွာရွာသွန်းတဲ့အတွက်ရွန်ဂျာကလေး2ဦးသေဆုံးပြီးလူပေါင်း6000လောက်ရဲ့ခိုလုံစရာတဲ့အိမ်တွေလည်းပျက်စီးခဲ့ရတာပါ။ကုလသမဂ္ဂစမ်းသပ်ရိက္ခာအစီအစဉ် WFP ကဆက်သွယ်ရေးအရာရှိတဦးဖြစ်တဲ့ဂမ်မာစနိုဒန်ကတော့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့အဖွဲ့တွေဟာပျက်စီးနေတဲ့နေအိမ်တွေလမ်းတွေကိုပြင်ပေးနေတယ်လို့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတုံ့ပြန်လှုပ်ဆောင်နေတယ်လို့ပြောပါတယ
် Today so they've been out there in the heavy rains trying to repair those but fortunately with the rain
ရင်းနဲ့ဖွဲ့ကတော့မိုးရေတက်တက်မဲမဲရွာနေတဲ့ကြားမှာပဲလမ်းပြင်မှုစူးစမ်းနေကြတာပါကံကောင်းထောက်မှလို့မိုးကနည်းနည်းလေးဆဲသွားတော့တော်တော်လေးကိုပြင်နိုင်ခဲ့ပါတယ်ဒါကြောင့်နောက်ထပ်အနည်းဆုံး3-4ရက်လောက်ဆက်ပြီးဒီတိုင်းပဲမိုးသိမ့်မရွာပါစေနဲ့လို့ဆုတောင်းနေတယ်
။ဒ အဲ့ဒီဒေသမှာကုလသမဂ္ဂအပါအဝင်ကယ်ဆယ်ကူညီအဖွဲ့18ဖွဲ့ရှိနေပါတယ်။ဒီဒုက္ခတဲ့စခန်းမှာ2018ခုနှစ်မုတ်တုံရာသီတစ်ခုလုံးအတွက်စားနပ်ရိက္ခာထပ်ပြီးဖြည့်ဆည်းပေးဖို့လိုအပ်သူက9000လောက်ပဲရှိခဲ့ပေမယ့်ဒီနှစ်မှာတော့တည်ထောင်တဲ့မိုးကြောင့်အခုချိန်ထိဆိုလူပေါင်း11400လောက်အတွက်စားနပ်ရိက္ခာဖြည့်ဆည်းပေးဖို့လိုအပ်နေတယ်လို့လည်း WFP ကပြောပါတယ်။မိုးဆက်တိုက်ရွာသွန်းခဲ့ပြီးတဲ့နောက်ရွှေကြံဒုက္ခတဲ့စခန်းတွေနဲ့ဒေသခံတွေရဲ့အခြေအနေတွေဟာဆိုးဝါးနေပြီးလာမယ့်ရက်ပိုင်းအတွက်မှာပဲလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပို့ပြီးလိုအပ်လာမယ်လို့လည်းကုလသမဂ္ဂကတတိပေးထားပါတယ်
။တခင်မျိုးသက်ပြပြသွားတာပါရှင်။အမေရိကန်ဟာအီရန်နဲ့တင်းမာမှုရော့ပါဖို့အများကြီးလှုပ်ပေးခဲ့ပြီးစစ်သက်ဆွေးနွေးဖို့လည်းလိုလာကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်အစိုးရရဲ့ရည်မှန်ချက်ဟာအီရန်အစိုးရကိုဖြုတ်ချဖို့မဟုတ်ဘဲအီရန်နိုင်ငံနျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်ရတာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောသလိုအီရန်ကလည်းအမေရိကန်ဘက်ကသာ2015ခုနှစ်သဘောတူညီချက်ကိုပြန်လက်ခံမယ်ဆိုရင်စိတ်ဆက်ဆွေးနွေးဖို့စံတာရှိတယ်လို့ပြောပါတယ် VOA သတင်းတောက်စလာတီကာဟုပေးပို့ထားတဲ့သတင်းစာကိုကိုရဲမင်းထွန်းကပြောပြမှာပါရှင
်အီရန်ပေါ်ချမှတ်ထားတဲ့အမေရိကန်ရဲ့ပြင်းထန်တဲ့စီးပွားရေးပိတ်ဆို့မှုကဥရောပမဟာမိတ်တွေကိုအီရန်နဲ့အဆက်အသွယ်ဖျက်ဖို့တုံးအားပေးနေချိန်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဒီပိတ်ဆို့မှုဟာထိရောက်မှုရှိတယ်လို့ပြောကြားလိုက်ပါတယ
် As of June we've taken down 90% maybe 95% of all the crude oil that was being exported
လာကစပြီးအီရန်ရဲ့ရေနံစိမ်း90ရာခိုင်နှုန်းဒါမှမဟုတ်95ရာခိုင်နှုန်းလောက်ကမ္ဘာတဝန်းကိုတင်ပို့နေတာရပ်ဆိုင်းသွားခဲ့ပါပြီဒါကိုမြင်တွေ့နေရပါတယ်အခုအီရန်အစိုးရကသူတို့စီးပွားရေးအတွက်ဗာဆက်လုပ်ရမလဲဆိုတာကိုခက်ခက်ခဲခဲစဉ်းစားနေရပါပြီ
။အီရန်ကတော့ဒါကိုတုံ့ပြန်တဲ့အနေနဲ့တန့်စီယူရနီယံတိုးမြစ်ထုတ်လုပ်နေတာမှာအခုတော့2015ခုနှစ်သဘောတူညီချက်ကကန့်သတ်ထားတဲ့ပမာဏကိုကျော်လွန်သွားခဲ့ပါပြီ။ဥရောပနိုင်ငံတွေက2015ခုနှစ်သဘောတူညီချက်ကိုချိုးဖောက်တာကြောင့်ဒီလိုတိုးမြစ်ထုတ်လုပ်နေတာလို့အီရန်ပဒိုင်ကောင်ဆောင်အလီခါမေနီကပြောပါတယ်။
حالاتی شروع کردیم
we have just started to increase our commitments to the deal
the board ดุนิเจียပေးထားတဲ့ကတိကဝတ်တွေကိုဖျက်ပစ်ဖို့ကျွန်တော်ဆောက်လုပ်နေပါပြီ Iranian သန့်စင်မှုအစင်းမြင့်တာကိုဆက်လုပ်သွားမှာပါခင်ဗျားတို့ဘက်ကကတိကဝတ်တွေတခုမှမထိန်းခဲ့တာကျွန်တော်ကတော့ဘာအတွက်ဒီကတိကဝတ်တွေကိုဆက်ထိန်းထားဖို့လိုလိုလားရှိရမှာလဲ
Iran ဘာသာရေးကောင်ဆောင်ကအမေရိကန်နိုင်ငံသား2015ခုနှစ်သဘောတူညီချက်ကိုပြန်လက်ခံပြီးဖိတ်ဆို့မှုတွေကိုရှင်းချပေးမယ်ဆိုရင်စိတ်ဆက်ဆွေးနွေးဖို့ဆန္ဒရှိတယ်လို့ပြောပေမဲ့အမေရိကန်ဘက်ကတော့သူတို့ကစိတ်ဆက်ဆွေးနွေးဖို့ပြောတိုင်းအီရန်ရဲ့ရန်လိုတဲ့တုံ့ပြန်မှုတွေသာရနေတယ်လို့လည်းအင်ကာနီရောကပြောခဲ့ပါတယ်
Our messaging has been that we are willing to talk to the Iranians the president and the secretary
Tomorrow ဘက်ကအီရန်နဲ့စိတ်ဆက်ဆွေးနွေးလို့ရဆိုတဲ့သတင်းစကားကိုအမြဲပေးခဲ့ပါတယ်သမရထရမ့်နဲ့ဝန်ကြီးပွန်ပီယိုတို့နှစ်ဦးစလုံးကြိုတင်သတ်မှတ်ချက်တွေမရှိဘဲနဲ့ဆွေးနွေးမယ်ဆိုတာကိုအချိန်အတော်များများလဲပြောခဲ့ပြီးပါပြီ။အီရန်ဘက်ကအဆင်သင့်ရှိမရှိပြဖို့ပဲလိုတော့တာပါ
။ကုလသမဂ္ဂညီလာခံတက်ဖို့နယူးယောက်မြို့ကိုရောက်နေတဲ့အီရန်နိုင်ငံသားရေးဝန်ကြီးဂျာဗက်ဇာရီဖ်ကအီရန်ရဲ့ဒုံးလန့်တဲ့တွေအကြောင်းဆွေးနွေးခြင်းရင်အမေရိကန်တို့အနေနဲ့ဒေတာတွင်ဒုံးလန့်တဲ့ရောင်းချတာတွေကိုလည်းရပ်ဆိုင်းရမယ်ဆိုပြီးအရှေ့လက်ပိုင်းဒေတာကိုအမေရိကန်ဒုံးလန့်တွေရောင်းချနေတာကိုထောက်ပြပြောဆိုခဲ့ပါတယ်။သမ္မတထရမ့်ကတော့2015ခုနှစ်သဘောတူညီချက်အရအီရန်တို့အနေနဲ့ဒုံးဆန်းသတ်ဖို့အခွင့်မရှိဘူးလို့တုံ့ပြန်ပြောဆိုခဲ့ပြီးအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်ဖို့နဲ့ဒေတာတွင်းဝင်ရောက်ဆက်ဖက်တာတွေမလုပ်နိုင်ဖို့အတွက်သဘောတူညီချက်တစ်ခုလိုချင်တယ်လို့အင်ကာနီကကျင်းပတဲ့အစိုးရဖွဲ့အစည်းအဝေးမှာပြောပါတယ
် We want to help them we'll be good to them we'll work with them we'll help them in any way we can but they can't have
ကျွန်တော်တို့သူတို့ကိုကူညီကြပါတယ်သူတို့အပေါ်လည်းကောင်းကြပါတယ်သူတို့နဲ့အတူအလုပ်လုပ်ကြမယ်တန်နိုင်တဲ့ဘက်ကသူတို့ကိုကူညီမယ်ဒါပေမဲ့သူတို့နျူကလ িয়ার လက်နက်တော့မပိုင်ဆံရဘူးဒါနဲ့စကားမဆက်တချို့လူတွေပြောသလိုကျွန်တော်တို့သူတို့အစိုးရကိုဖြုတ်ချဖို့လုပ်နေတာမဟုတ်ဘူးနော်အစိုးရကိုဖြုတ်ချဖို့ကိစ္စကျွန်တော်တို့လုပ်မနေဘူ
းသမ္မတထရမ့်အဆိုပြုထားတဲ့ကာကွယ်ရေးဝန်ကြီးသစ်မတ်အက်စပါကအမေရိကန်နိုင်ငံဟာအီရန်နဲ့စစ်ဖြစ်ဖို့အကြောင်းရှာနေတာမဟုတ်ကြောင်းတန်ရေးတမန်ရေးလမ်းကြောင်းကိုပြန်သွားဖို့သာလိုနေကြောင်းပြောကြားကြောင်းပါခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတူစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနာဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတူမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါကြာတာပရင်းနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တစ်ချိန်တည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်္ကန်းစာဥကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်မှာတော့
ဒီတက်မတော်နဲ့ပတ်သက်တဲ့ပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယကြိမ်လွတ်တော်သက်တမ်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ်
2008ဖွဲ့စည်းပုံပြင်ဆင်ရေးဘယ်တိုင်းတာထိရှိနိုင်မလဲဆိုတာမြန်မာအရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဆွေးနွေးထားတာကိုနားဆင်ရမှာပါ။နောက်ပိုင်းမှာသူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်ဥကျော်စံတာနဲ့တူကောက်နှုတ်စုစည်းတင်ပြပေးထားတာကိုနားဆင်ကြရမှာပါရှင်
။မြန်မာနိုင်ငံကိုလုတ်တာကိုကိုရင်ဆိုင်ရလိမ့်မယ်ဆိုတဲ့ကောင်းစဉ်နဲ့ရေးသားထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်ဒါကာထရီဗျုန်းသတင်းစာရဲ့အကြီးအကဲအပေါ်ကိုဖတ်ရပါတယ်။မြန်မာစစ်ကောင်းဆောင်တွေပေါ်နောက်ဆုံးတန်ခါပိတ်ဆို့လိုက်တဲ့ကိစ္စဟာမှန်ကန်တဲ့လူရက်တွေဖြစ်တယ်လို့ချီးကျူးရလိမ့်မယ်ဆိုတဲ့အကြောင်းရေးသားထားတာဖြစ်ပါတယ်။ရိုဟင်ညာတွေပေါ်ရက်စက်ကျူးလွန်မှုတွေကြောင့်မြန်မာအာဏာပိုင်တွေကိုတာဝန်ရှိစေဖို့အမေရိကန်ပြည်ထောင်စုကခိုင်မာတဲ့ခြေလှမ်းတစ်ရပ်ကိုနောက်ဆုံးမှလှမ်းလိုက်ပါပြီလို့စရေးပါတယ်။ဒီလိုရမျိုးကိုအမေရိကန်လိုကမ္ဘာစူပါပါဝါနိုင်ငံတစ်ခုအနေနဲ့လှုပ်ခတ်တင်တာကြာပါပြီ။အခုလိုလိုရတဲ့အတွက်ဘာမှမလုပ်ဖဲနှုတ်ဆက်ရင်ငုံလုံနေတဲ့နိုင်ငံတွေကိုလည်းတက်လှမ်းနှုတ်လိုက်သလိုဖြစ်ပြီးရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်ဆက်ဖြတ်မှုတွေအတွက်တာဝန်ရှိသူတွေအပေါ်အခိုင်အမာအရေးယူဖို့တိုက်တွန်းလိုက်သလိုလည်းဖြစ်ပါတယ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ကောင်းဆောင်တွေအပေါ်အခုလိုဒဏ်ခတ်ပိတ်ဆို့လိုက်တဲ့ကိစ္စကိုမှန်ကန်တဲ့လူရက်တစ်ခုအဖြစ်ချီးကျူးထောက်ပံ့ပြုသင့်ပါတယ်ဒီလိုအလျှော့မပေးတဲ့လူရက်မျိုးနဲ့သာလျှင်ပြည်မှုကျွလွန်သူတွေကိုအပြစ်ပေးအယူနိုင်မှာလည်းဖြစ်တယ်လို့ဆိုထားပါတယ်။စခိုင်းပြည်မှာဖြစ်ပွားခဲ့တဲ့ရက်စက်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးဩစတြေးလျကနေဒါနဲ့ဥရောပစစ်မှတ်ကတို့ကတော့အစည်းအမပြုထားပြီးဩစတြေးလျနိုင်ငံကတော့မြန်မာစစ်ကောင်းဆောင်၅ဦးအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုတိတိကျကျချမှတ်ထားပြီးဖြစ်တယ်လို့လည်းရေးသားထားပါတယ်။အစိုးရတရက်အနေနဲ့တမင်တကာဖြစ်စည်းဖန်တီးခဲ့တဲ့လူမှုဘေးဒုက္ခကြီးတရက်ကိုလက်မခံနိုင်ဘူးဆိုတဲ့သဘောပဲဖြစ်ပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာအဆိုင်ဝိုင်းကဖိအားပေးနေမှုအပေါ်အခုလိုအမေရိကန်ကထပ်ဆင့်အားဖြည့်လိုက်တဲ့အတွက်ဒါဟာလေးလူဆူထားလို့မရနိုင်တဲ့ကိစ္စဖြစ်သွားပြီးဒီပြဿနာဖြေရှင်းရေးအတွက်အစိုးရ80တွန်းနိုင်ဖို့အတွက်လည်းအရေးကြီးလာပါတယ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကတော့မိမိကိုယ်ပိုင်အရင်းအမြစ်တွေကိုတုံ့ပြန်အစွမ်းကုန်ကြိုးပမ်းနေတာလည်းဖြစ်တယ်လို့ဆိုထားပါတယ်မြန်မာအစိုးရကတော့အခုလိုအစုလိုက်အုံလိုက်ဆက်ဖြတ်မှုတွေမှာသူတို့မပါဝင်ခဲ့ဘူးဆိုပြီးဆက်လက်ငင်းဆန်နေတာဟာလင်းလယ်မှုမှတပါအခြားမဖြစ်နိုင်သလိုရိုဟင်ဂျာလူမှုအသိုင်းအဝိုင်းဟာ justice လို့ခေါ်တဲ့တရားမျှတမှုနဲ့မထိုက်တန်ဘူးလို့ညှင်းဆန်နေသလိုလည်းဖြစ်ပါတယ်။ဒါပေမဲ့ဒါကိုဆက်လုပ်လို့မရတော့ပါဘူး။သူတို့လူရက်ကိုသူတို့ရင်ဆိုင်ရတော့မှဖြစ်တယ်လို့ရေးသားထားပါခင်ဗျာ
။မြန်မာနိုင်ငံတပ်ထုတွင်လုပ်ငန်းနဲ့ပတ်သက်လို့နိုင်ငံတကာကဝေဖန်ထောက်ပြကြတဲ့အချက်တွေကတချို့ကိုကောက်နှုတ်ပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံတပ်ထုတွင်လုပ်ငန်းရဲ့ဥပဒေစီမံစည်းကမ်းတွေအခွန်တုတ်ကောက်ခံမှုအကျိုးအမြတ်နဲ့ယင်းနှိမ့်နှံ့မှုဆိုင်ရာနည်းလမ်းတွေအကြောင်းကိုဒီဆောင်ပါမှာတင်ပြထားတာပါပထမဆုံးကမြန်မာပြည်မှာဘူမိဗေဒသုတေသနလုပ်ငန်းတွေအားနည်းကြောင်းရေးထားပါတယ်ဘူမိဗေဒလေ့လာဆန်းစစ်မှုတွေဟာလွတ်လပ်ရေးမရခင်ဗြိတိသျှအစိုးရလက်ထက်ကအင်္ဂလိပ်နဲ့အိန္ဒိယဘူမိဗေဒပညာရှင်တွေလုပ်ခဲ့တာလောက်သာရှိပါတယ်လွတ်လပ်ရေးရပြီးမြန်မာပြည်မှာဘူမိဗေဒဌာနဖွင့်ခဲ့ပေမဲ့တနိုင်ငံလုံးမှာဘူမိဗေဒနဲ့တပ်ထုတွင်လုပ်ငန်းဝန်ထမ်း900ကျော်သာရှိပြီးအဓိကလုပ်ကြတဲ့လုပ်ငန်းတွေကတော့မြေပုံရေးဆွဲတာဓာတ်တပ်ထုတွေကိုလေ့လာဆန်းစစ်တာနဲ့နိုင်ငံအနှံ့မှာတယံဇာတနဲ့ဓာတ်တပ်ထုအရေးပေါ်လေ့လာဆန်းစစ်ဖို့နဲ့ရှာဖွေရေးလုပ်ငန်းတွေလုပ်ကိုင်ကြပါတယ် အခုထိဆိုရင်တရုတ်နဲ့ထိုင်းနိုင်ငံနေဆက်တောင်တူရက်တဲ့နေရာတွေဟာဘူမိဗေဒတိုင်းတိုင်းဆန်းစစ်မှုနဲ့လွတ်ကင်းနေတဲ့နေရာတွေအဖြစ်ရှိနေစေဖြစ်ပါတယ်။နောက်တစ်ချက်ကတော့မြန်မာနိုင်ငံရဲ့ဓာတ်သတ္ထုလုပ်ငန်းဆိုင်ရာအခွင့်အရေးတွေဥပဒေနဲ့စီမံစည်းကမ်းတွေပေါ်စီမံခန့်ခွဲမှုနဲ့ပတ်သက်ပါတယ်။သတ္ထုရှာဖွေရေးလိုင်စင်ကိုကန္ဓာနှစ်ခုခွဲထားပါတယ်။တနှစ်တာအကျိုးစမ်းသပ်လေ့လာမှုကာလနဲ့သုံးနှစ်ကနေနောက်ထပ်သက်တမ်းတိုးနှစ်နှစ်နဲ့ငါးနှစ်ကာလဆိုပြီးတော့ခွဲထားပါတယ်။အဲဒီမှာကန္ဓာအလိုက်စမ်းသပ်မြေဧရိယာတွေကိုလည်းသတ်မှတ်ပေးထားပါတယ်။ယင်းနှိမ့်မြုံနိုင်ရမှာလဲအကြီးစားသတ္ထုတူဖော်မှုမှာအမေရိကန်ဒေါ်လာ5သိန်းအနည်းဆုံးယင်းနှိမ့်ရမှာဖြစ်ပြီးအသေးစားတူဖော်ရေးလုပ်ငန်းမှာတော့5နှစ်သက်တမ်းဧက90မှာမြန်မာကျပ်ငွေတန်းတရာလို့သတ်မှတ်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာတပ်ထုတွင်ဥပဒေမှာအကြီးစားတပ်ထုတွင်လုပ်ငန်းတွေကိုအကြီးစားတပ်ထုတွင်လုပ်ငန်းတွေအဖြစ်လုပ်ွက်အကြီးတွေကိုသာခွင့်ပြုထားပြီးဒေသခံကုမ္ပဏီတွေကိုတော့ဘာမှကန့်သတ်ထားတာမရှိပါဘူး။နောက်တစ်ချက်ကတော့တပ်ထုတွင်လုပ်ငန်းအခွင့်အကောက်ခံမှုနဲ့လစဉ်ကြေးပေးဆောင်ရတဲ့စည်းကမ်းဖြစ်ပါတယ်။တပ်ထုတွင်ကရတဲ့ဝင်ငွေရဲ့30ရာခိုင်နှုန်းကိုအခွင့်ပေးရမှာဖြစ်ပြီးလိုင်စင်ကြေးက500ရာခိုင်နှုန်းမြင်းငါးကက1000ကီလိုမီတာကိုတစ်နှစ်စာအမေရိကန်ဒေါ်လာ20ပေးရမှာဖြစ်ပါတယ်။အကျိုးခံစားခွင့်နဲ့အခွင့်အလမ်းတွေအနေနဲ့ကတော့မြန်မာနိုင်ငံဟာလူဦးရေ52သန်းဝန်းကျင်ရှိပြီးလှုပ်အားအရင်းအမြစ်များသလောက်လှုပ်အားခါကလည်းအင်မတန်ဈေးပေါ်ပါတယ်။အလုပ်သမားတယောက်ကိုတစ်လလုံးမှဒေါ်လာအနည်းငယ်လောက်ပဲပေးရတာဖြစ်ပါတယ်။မြန်မာနိုင်ငံဟာအာဆီယံဖွဲ့ဝင်နိုင်ငံဖြစ်ပြီးတခြားအာဆီယံနိုင်ငံတွေကမြန်မာနိုင်ငံရဲ့ထုတ်ကုန်တွေပေါ်မှာသွင်းကုန်ခွန်ကိုလျှော့ပေါ်ပေးထားတဲ့အတွက်အမေရိကန်ပြည်ထောင်စုဥရောပသမဂ္ဂနဲ့တခြားနိုင်ငံတချို့တို့ကတန်ခတ်ပိတ်ဆို့ထားပေမဲ့လည်းမြန်မာနိုင်ငံအနေနဲ့အရန်အကျက်တဲဖြစ်မနေတဲ့အကြောင်းရေးသားထားတဲ့ရှန်ဟိုင်းတပ်ထုဈေးကွက်အွန်လိုင်းသတင်းစာ SMM သတင်းစာဆောင်မှာအပြည့်အစုံဖတ်ရှုနိုင်ပါတယ
်ဒေါ်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းကဏ္ဍကိုတဖြည်းဖြည်းလျှော့ချသွားဖို့အပါအဝင်2008ဖွဲ့စည်းပုံဥပဒေပြင်ဆင်တော်တော်များတည်သွင်းခဲ့ပြီးတဲ့နောက်မှာပဲနိုင်ငံရေးအားပြိုင်မှုတွေလည်းထွက်ပေါ်လာနေပါတယ်။ဖွဲ့စည်းပုံပြင်ရေးမှာအဓိကအဟန့်ကြားလို့မြင်နေကြတဲ့တက်မတော်အနေနဲ့လူဝဲလို့ပြင်မယ်ဆိုရင်ကန့်ကွက်ဖို့မရှိကြောင်းကာဝေးရေးဦးစီးချုပ်ကိုယ်တိုင်ပြောထားဘူးပဲမယ်။အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလိုလားနေတယ်လို့ပြင်ဆင်နိုင်မဲ့အလားအလာဘယ်လောက်များရှိပါသလဲ။မဖြစ်မနေပြင်ဆင်ရပါရရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိန့်မြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံပိုင်းနဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကတိုက်ရိုက်လေလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။ VOA American တန်ခါထုတ်လွှင့်ပေးနေတဲ့တိုက်ရိုက်လေလိုက်စီစဉ်ကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။အခုဆက်လက်နားဆင်ကြရမယ့် American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လတ်လတ်တန်းကစီစဉ်ပို့ချထားပါတယ်ရှင
်ဒီနေ့မနေ့တွေ့ကျင်ပြမယ့် Indian အသုံးကတော့
Get off my back
ဖြစ်ပါလေဒီအသုံးက on my back ဆိုတဲ့အသုံးနဲ့ဆက်ဆံနေတယ်လို့ဆိုရမှာပါon my back ကတော့မပြတ်ဆက်ခိုင်းနေတယ်အလိုမပေးဘူးနားကိုညှိနေအောင်ပြောနေတယ်တစ်ချက်ကလေးမှအနားမပေးဘူးဆိုရင်ဒီအသုံးကိုညှိညွန်ပြောလို့ရပါတယ်အဲ့လိုအခြေအနေမျိုးမှာကိုကတီးမခံနိုင်တော့ဘူးကျွန်တော်ကိုထပ်ပြီးမခိုင်းပါနဲ့တော့ကျွန်တော်ကိုထပ်ပြီးလာမပြောပါနဲ့တော့နားညှိလာပြီဆိုရင်ဘယ်လိုပြောမလဲ
get off my back
လို့ပြောလို့ရပါတယ်စာလုံးပေါင်းက get get off of get off ကဆင်းပါ my myကျွန်ုပ်ဤ BACK back ကတော့ကြောဆိုတော့ကျွန်ုပ်ဤကြောပေါ်ကဆင်းပါပေါ့ရှင်။ EDM တွေကတော့ကျမတို့မြန်မာစကားရလာပြီးအပူမင်းမတိုက်နဲ့တော့တော်တော့ထမပြောနဲ့တော့ထမခိုင်းနဲ့တော့ဆိုတဲ့သဘောပါ။ဒီနေရာမှာသတိပေးလိုတာကတော့ကိုတင်ငယ်ချင်းကကိုကိုနားပူနေတယ်ဆိုရင်လေ get off my back လို့ပြောလို့ရပြီမြဲ ကိုဆရာသမားကကိုကိုပြောရင်တော့နည်းနည်းတော့ရမ်းရမ်းကြမှာမို့စိတ်ထဲကသာပြောရင်ပြောအတန်တော့မထွက်စီဘူးသတိထားပါရှင်ယင်းတီးရလဲရောက်တယ်လို့ဆိုနေပါလေဒီသုံးနဲ့ပတ်သက်လို့ George ကပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him, as he'll sure be angry.
တခါတလေကျွန်တော်ဆရာသမားကိုပြောပြလိုက်ချင်းနေတော်ပါတော့ဗျာလို့ကျွန်တော်ကိုဝေဖန်တာအလုပ်တီးမတန်မဆခိုင်းတာကိုပေါ့ဒါပေမဲ့လို့လေအဲ့လိုပြောရင်သူစိတ်ဆိုးမှတေးကြတော့ကျွန်တော်မပြောရဲဘူးဗျာလို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Sometimes I want to tell my boss to get off my back. I want him to stop criticizing me and making too many demands. However, I dare not say this to him as he'll sure be angry.
နာနီရဲတော်ပါတော့ဆက်မခိုင်းပါနဲ့တော့ဆိုရင်ဘယ်လိုပြောမလဲ
Get off my back.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
American Style English သင်ခန်းစာကိုဒေါ်လာလတန်စီစဉ်ပို့ချပေးနေတာဖြစ်ပါရဲ့ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရအောင်ပါတပ်မတော်ဟာသူတို့စိတ်တိုင်းကြရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတစ်စိတ်တစ်ပိုင်းထောက်ခံပေးမယ်ထောက်ခံမဲ့သဘောပြသလာတာဘာရည်ရွယ်ချက်ရှိလို့လဲဘယ်အတိုက်အတာအထိပြင်ဆင်နိုင်ပွဲရှိနေပါသလဲမြမနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်တာရံမျိုးသိန်းခင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းညာရေးဆွဲအတည်ပြုထားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြရတယ်ဆိုတော့တမ်ရောဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိရတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလားသူတို့ကဘာကြောင့်များသူတို့စကြညာဆွဲထားတဲ့ဥပဒေကိုအခုခါမှပြင်ရမယ်ဆိုတဲ့ဆန္ဒဖြစ်ထွန်းလာကြအကြောင်းရှိနေပါလေခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015ထွေထွေရွေးကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဦးဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတမရောဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့ပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်။အဲနောက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းဒီပြည်တော်စုလွတ်တော်မှာပြည်တော်စုချန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတင်သွင်းတဲ့အခါမှာလည်းပဲဒီတမရောသားလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာတော့တမရောအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့ဆန္ဒရှိနေတယ်လို့တော့ရေဘူးရသုံးသပ်လို့ရပါတယ်။သို့တော်လည်းပဲဘယ်လောက်ထိတော့ပြင်ဆင်လို့တယ်ဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြံဉာဏ်ခွဲလိုက်မယ်ဆိုရင်တမတော်ရဲ့အနာကြီးစုထားမှုကိုဆော့ချမဲ့ကိစ္စနောက်တစ်ပိုင်းကတော့တိုင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပြီးဖို့ကိစ္စပေါ်လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလည်းကျွန်တော်အကြံဉာဏ်နားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတမတော်ရဲ့အခွင့်အာဏာတမတော်ရဲ့လုပ်ပိုင်မှုကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေတယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တမတော်ကဆော့ပြေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတမတော်နဲ့ပတ်သက်တဲ့ဒီပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိတော့နေတယ်လို့ကျွန်တော်ကမြင်ပါတယ်။အထူးသဖြင့်အစိုးရဘိုင်းနောက်လွတ်တော်ဘိုင်းမှာတက်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နောက်လျှော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလှမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိတော့နေတယ်လို့မြင်ပါတယ်။အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခမ်းမှာပါတဲ့ပုံမှန်ဒီနေ့အကြီးပြည့်စင်မယ်ဆိုရင်ပြည်တော်စုလွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်။တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဘယ်ပုံမှလို့ပါပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်။အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေ၊တိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးခြင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတစ်ဆင့်
ရလာတဲ့သဘောတူညီချက်တွေပုံမှာအခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုဖော်ဆောင်ဖို့သူအကောင်းဆုံးအလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။ဟုတ်ကဲ့ကျွန်တော်ဒီညာမှာတစ်ခုမေးချင်တာအတမ်းရောကသူတို့အနာရှော့ချရေးမဟုတ်ဘဲနဲ့တိုင်းဒေသခွင့်ရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းညီညာရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာ
မတော်ဘက်ကနိုင်ငံရေးညီမှန်ချက်အထူးသဖြင့်တမတော်ရဲ့ကြီးကဲဖြစ်တဲ့ဗိုလ်ချုပ်မှုကြီးမြောင်းဝမ်ဟာနိုင်ငံရေးညီမှန်ချက်ရှိနေလို့တမတော်အဖြစ်ရွေးကောက်ခံကျင်တဲ့ဆန္ဒရှိနေလို့ဒီလိုတိုင်းသားတွေရဲ့ကျင့်တတ်နိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတဲ့ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
and ဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေအဲဥပမာအဖြစ်ပေါ့လေလက်ရှိအချိန်မှာတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေခန့်အပ်တာဝန်ပေးဖို့လိုအပ်တယ်ပေါ့လေနော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တမတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတော့ဒါလုံးလိုက်တဲ့ရပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါလေအဲ့တော့ဒီပုံမှန်နှစ်ချောက်တဲ့ပြင်ဆင်ရေးကိုတမတော်ကလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့ရပါတယ်။အဲဒီလိုအထမြောက်လာတာဟာဟောကျွန်တော်တို့တိုင်းရင်းသားလူမျိုးစုတွေရဲ့ဟောဟိုအခွင့်အရေးကိုအတိုင်းအတာတစ်ခုထိချက်ထွက်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်။အဲသို့တော်လည်းပဲအတိုင်းအတာလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါ။နောက်ပြီးတော့ပြည်ထောင်စုတမတော်တည်ဆောက်ရေးပါ။ဒီအဓိကချတဲ့ဟောမူဝါဒတန်းစီလုပ်ငန်းစဉ်တွေပေါ်မှာနှိမ့်နှိုင်းပြီးတော့အ short အတင်းမလုပ်ပေးနိုင်ဘူးဆိုရင်တိုင်းရင်းသားတွေရဲ့ယုံကြည်မှုနဲ့ရေးစားတန်ဖိုးထားမှုကိုရယူနိုင်ဖို့ဆိုတာခင်းရင်းလိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်နယ်တွေမှာဒေသခံတိုင်းရင်းသားပါတီတွေကမဲအများစုရပြီမဲ့ NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာတင်ဝင်ရောက်ခန့်ရမယ်ဆိုတာအဓိကထိတ်တိုက်တွေ့နေရတာတိုင်းရင်းသားတွေနဲ့ဒီကိစ္စမှာတော့NLD အစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျှောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျှောပြီးတော့တိုင်းရင်းသားတွေဆန္ဒတိုင်းဖြစ်စေခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးအောင်ကြိုးပမ်းတယ်လို့ဆိုရင်ဟော
ပုံမှန်နှစ်ချောက်တိတ်ကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့ဒါဟိုတိုင်းသားတွေလူလာနေတဲ့ပေါ့လေဒီကျွန်တော်တို့ဒီကိုပိုင်အုံချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေအမှတ်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်နောက်တက်မတော်ရဲ့အာဏာထိန်းချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ဟိုင်းနှုန်းကျော်တွေပါတွေကအစတာဟာသိခိုင်းတဲ့ကိစ္စတွေပါစတော်မှာ25ခိုင်မျိုးဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတက်မတော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတက်မတော်ယာရုကထွက်ရမယ်ဆိုတော့ကိစ္စမျိုးလောက်ရုပ်ဆွာအဆုံးကဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
အခုမှလေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုလက္ခဏာတော်ဝင်ပြီးတဲ့အချိန်မှာတက်မတော်ကနေအငိမ့်စားယူရမယ်ဆိုတော့ပြင်ဆင်မှုမျိုးတောင်မှဟိုအတိပြုနိုင်မှုအလားအလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်။ဒီတဲ့ပို့ပြီးအရေးကြီးတဲ့ပေါ့လေ။ဥမာစွတ်တော်ရဲကနေလာတက်မတော်သားစွတ်တော်ကိုယ်စားလှယ်ရဲ့ရာဂိုင်းမှုကိုတဆင်ချင်းစီရှော့ချဖို့ဆိုတဲ့ပြင်ဆင်မှုမျိုးကြတော့ပို့လို့တော့အလံဝေသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်။
ကျွန်တော်တို့တက်မတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြပါပြီ။ NLD ဘက်ကဒီစောက်လည်းနဲ့ပြောချင်ပါတယ်။ NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေးတန်းပြစ်လာတဲ့စတင်လှုပ်ရှားလာတာဟာတကယ်တမ်းဖြစ်ဖြစ်မြောက်မြောက်ပြောင်းလဲနိုင်ရမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်။ဒါရွေးကောက်ပွဲအတွက် campaign လုပ်တဲ့ကိစ္စတစ်ခုသာဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်။ဒီကိစ္စကိုဒေါက်တာရမျိုးသိမ့်ပဲလို့ပြောလို့ပါလဲ
။ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုအဲကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတီတဲ့ဟို campaign လို့တစ်ဖက်သက်ဟ ဟိုသုံးသပ်ဖို့ခက်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအချိန်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အသေးကတော့တမတော်ကမထောက်ခံရင်ဘယ်ပုံမှောင်မှပြင်လို့မရတဲ့အချက်အသေးကြီးဖြစ်နေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဒီအချက်အသေးကိုတော့ဒီပါတီပဲဖြစ်ဖြစ်ကြီးကြီးငယ်ငယ်ရေဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတစ်ခုကိုနိုင်ငံရေးအရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ဖော်ဆောင်တယ်လို့သုံးသပ်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုမေးရင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဟိုရွေးကောက်ပွဲမတိုင်ခင်အာဏာမရခင်ကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကိုပြောခဲ့ပြီးမဲ့အနာရလာပြည့်နောက်ပိုင်းမှာမျိုးသားပြန်လည်စစ်မြေရေးသူတို့ခေါ်မျိုးသားရင်ကြားစီရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပိအယူလုပ်တယ်တချို့ကလည်းပဲဒါ compromise လုပ်လွန်းတဲ့အ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲနဲ့လို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်မှုမကျူးစားခဲ့တဲ့အတွက်ကြောင့်တက်မတော်နဲ့ NLD အစိုးရရမှာပြန်လည်ရင်ကြားစီရေးကိုဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘလောက်ထိလုတ်ခဲ့နိုင်တယ်လို့သုံးသပ်လို့ပါလဲသုံးသပ်လို့ရပါလဲ
ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာဒီအစိုးရအနေနဲ့ဟိုအ short ပေးတာတွေလိုက်လျောတာတွေရှိတယ်ဆိုတဲ့အတန်နေတော့ဟိုကြားရပါတယ်ဒါပေမဲ့တစ်ဖက်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းနေနဲ့ဟောတက်မတော်အကြီးအကဲပိုင်းနေချာမှာနိုင်ငံရေးအရတွဲဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ဘဲလို့ကျွန်တော်ကတော့မြင်ပါတယ်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးအရတွဲဆုံဆွေးနွေးရေးလမ်းကြောင်းကိုတမတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တိရော်ရဲနိုင်စွာနဲ့ပေါ်ဆောင်ခဲ့တာကိုသတိပြုမိပါတယ်။အဲ့ဒီအတွက်ကြောင့်မလို့လုံခဲ့တဲ့အစိုးရတက်တန်းတွင်းမှာတမတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအခြားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှက်အတွက်မကြိုက်ခဲ့ဘူးအမျိုးသားပြန်လည်တင့်မြတ်ရေးဖို့လည်းပဲချစ်တိရောက်ရောက်ဆွမ်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ
်ခုချစန္ဒာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာသပတေးနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုတော့သူယုံကြည်ရာခန္ဓာကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့ဒသနိကဗေဒဌာနက12ပါမောက္ခဒေါက်တာဝေယံလင်းပါကိုယုံကြည်တယ်လို့ဆိုတာပြောပြထားပါတယ်။မတ်မိုးဗျူကစီစဉ်တင်ဆက်ထားတာပါရှင
်။ဒီရားလို့ဆိုတဲ့ဟာကျွန်တော်အပိုင်းနှစ်ပိုင်းမြင်ကြည့်ရတယ်။ပထမတစ်ပိုင်းကတော့ဘာသာတရားပေါ်ယုံကြည်ချက်ဝင်မှုအနည်းအားဖြင့်ဘလိစစ်တမ်းဆိုင်တဲ့အပိုင်းဆိုမြင်မိပါတယ်။နောက်ထပ်ယုံကြည်ရာအပိုင်းကတော့ဘဝဆောက်တည်ရေးအတွက်အနည်းအားဖြင့် corporation နဲ့ဆိုင်တဲ့အပိုင်းလို့ခွဲခြားမြင်မိပါတယ်။ဒီဆီမှာကျွန်တော်အနေနဲ့ဘဝတည်ဆောက်ရမှာဘယ်လိုခံယူတည်ဆောက်တယ်ဆိုတဲ့ကျွန်တော်ရဲ့ယုံကြည်ရာ convention of trust အပိုင်းကိုပဲပြောကြားတော်မှာဖြစ်ပါတယ်။အမှန်တကယ်တော့ကျွန်တော်ဆက်တန်းလာခဲ့တဲ့ဘဝနဲ့တခြားကိုပြန်လဲဆန်းကျင်ကြည့်တဲ့အခါမှာဘလိအပေါ်မှာစက်ဝင်ယုံကြည်ပြီးတောင်းရထားတဲ့တစ်ခုခုကိုတောင်းရတဲ့အခါမှာကိုယ်ကြောင့်ဆက်ဆက်စဉ်းစားတာဒီဘဆန်းစစ်သုံးသက်တာကိုအားတာတယ်လို့ကိုယ့်ကိုယ်ကိုသုံးသက်ကြည့်မိပါတယ်ဥပမာငငယ်ကကြောက်ဆက်တဲ့အရွယ်လောက်ကလေးကကြောက်မှာပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်ဆရာဆရာမတွေမိဘတွေကခရီးစားတွေပြင်ပေးပြီးတော့သူ့တောင်းမိတာပို့ခိုင်းတာတွေလုပ်တဲ့အခါဘာအတွက်ကြောင့်လုပ်ရတာလဲဒီခရီးစားတွေဘယ်သူကစပြောခဲ့တာလဲဘလို့အတိတ်ပဲလေစတဲ့ခင်တန်မြာနဲ့ခေါ်ပါတာကိုမေးခွန်းတွေထုတ်ပြီးတွေးကြည့်တတ်တယ်။တကယ်ဆန်ဆိုင်မဖြစ်ခင်တော့ကျွန်တော်လူလူမျိုးက philosophy အထူးပြုနဲ့တက်ခွင့်ရခဲ့တယ်။ philosopher တွေဘလို့တွေးကြတယ်။ဘလို့လောကကိုမြင်ရတယ်ဆိုတာတွေကိုဆရာကြီးဆရာမကြီးတွေသင်ပြလမ်းညွှန်မှုလေ့လာစီးပူးမှုအဲ့ဒါတွေကနေတဆင့်မိမိကိုယ်ကိုဘာကိုယုံကြည်ကြလဲဆိုတာသွားမြင်ပြီးတယ်။တကယ်တော့ကျွန်တော်ဘဝတစ်ခါလုံးမှာယုံကြည်ခဲ့တဲ့အရာတံမြေရပါ။တံမြေရလို့ဆိုတဲ့အခါမှာ negative sense နဲ့မကောင်းမြင်ခြင်းအဆိုးအဖြစ်သဘောခံယူခြင်းမျိုးကိုဆိုလိုတာမဟုတ်ပါဘူး။ အခုခုကိုအဆုံးဖြတ်ပြီးတဲ့အခါမှာတော့၎င်းအခုခုကိုအမှန်လို့ခံယူဖို့ရန်ထုတ်ဖြတ်တဲ့အခါမှာတော့၎င်းဘယ်သူကတော့ဖြင့်အရင်ကဒီလိုဆုံးဖြတ်ဖြစ်ဘူးလို့အောင်မြင်သွားတယ်ဘယ်သဘောဘယ်ခံယူချက်ကဖြင့်ဒီပုဂ္ဂိုလ်ကပြောခဲ့တာမို့အမှန်လို့ခံယူလက်ခံရမယ်ဆိုတဲ့ blind faith လက်ခံတာမျိုးထက်အကြောင်းအကျိုးဆက်ဆက်တွေးခြင်းဘယ်လိုအကျိုးတွေဘယ်လိုအကြောင်းတရားတွေရှိလို့ဘလို့အကျိုးတရားတွေရှိလို့အမှန်ယူဆတယ်ဆိုတဲ့စံစီဝင်ဖန်ခြင်းသဘောကြီးကိုပြောတာပါ။တန်လျာဆိုတဲ့အခါမှာတခြားသူရဲ့အမြင်ကိုလက်ခံပွဲလက်မခံပွဲသုံးသပ်ရမှာလေသုံးရတယ်လို့မိမိကိုယ်ကိုကိုယ်တိုင်လောက်ဆိုင်ဆောင်ရနေတာဒီနည်းလမ်းမှန်ရဲ့လားသွေးခေါ်ကြံစီနေတာယုတ်တိတန်ရဲ့လားလို့ပြန်စမ်းသိကြည့်တဲ့အခါမှာလည်းတန်လျာနဲ့သုံးရပါတယ်။ philosophy သင်ကြားရင်းနဲ့ကျွန်တော်သဘောကျမိခဲ့တဲ့စကွေးတီရဲ့အဆိုအမင်းကြီးညှောက်ဝေရသည်စကွေးတီကထူထားပါလေ When a smile is my life is not the world life မိမိကိုယ်ကိုစမ်းသပ်မှုမရှိတော့ဘဝဟာနေပြောတဲ့ဘဝမဟုတ်ပါဘူးဒီလိုပါပဲဗုဒ္ဓရဲ့လမ်းညွန်ချက်မှာလဲအတ္တဟိအတ္တနောနာထောမိမိကိုယ်ကအားထားရတဲ့မိမိကိုယ်ကိုအားထားယုံကြည်ဖို့မိမိကိုယ်ကိုစမ်းသပ်ဖို့ကျွန်တော်တို့အမြဲတမ်းကိုယ်ကိုယ်တန်မြတ်နဲ့ကြည့်နေဖို့လိုပါလေမိမိကိုယ်ကိုယ်တန်မြတ်နဲ့အမြဲသုံးသပ်ဆင်ခြင်းနဲ့ရှိနေတဲ့အခြေအနေရဲ့အသီးသီးနဲ့အဝင်တွင်ကြရှိဖို့သဟသာတာဖြစ်ဖို့ဒီသဟသာတာဖြစ်ခြင်းအချင်းရှင်းပန်းသုံးသပ်ဖို့အမြဲကြိုးစားနေရမှာပါမိခုတို့လည်းအရာရာကိုတန်မြတ်နဲ့ဖြစ်ခဲ့လို့ဘဝကိုအကောင်းဆုံးတည်ဆောက်နိုင်ကြပါစေလို့ဆန္ဒပြုပါတယ်ဒီလိုပါလေ
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်ထား burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာစီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့ကြားတာပရိနိမနက်ခင်းစီစဉ်တွေကိုနားဆင်နေကြရတာပါ။အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာစီစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုကြားတာပရိနိမနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုဦးကျော်စံသားကပြောပြပေးပါဦးမယ်ရှင်။
အမေဒေါ်နယ်ထရမ်ကို impeachment လို့ခေါ်တဲ့တရားစွဲဆိုမဲ့ကိစ္စလောလောဆယ်မစဉ်းစားဘဲရပ်ဆိုင်လို့အောက်လွှတ်တော်ကမဲခွဲဆုံးချလိုက်ပါပြီ။ဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်ကဒီကိစ္စကိုရပ်ဆိုင်ဖို့332မဲ95မဲနဲ့ဗဟုနေကမဲခွဲဆုံးချလိုက်တာပါ။သူ့ဘော်တရားစွဲဆိုမဲ့ကိစ္စအခြေရင်ဆွေးနွေးမှုဟာသူဆောင်ရွက်ခဲ့မှုသူများကိစ္စတွေထဲမှာအတိတ်ပဲမရှိဆုံးအချင်းအဖြုံဆုံးကိစ္စဖြစ်တယ်လို့သမ္မတထရမ်ကဆိုပါတယ်။ဒီကိစ္စပြီးသွားပြီးရင်တော့ဘယ်အမေရိကန်သမ္မတဟိုမှဒီလိုလုခွင့်မပြုသင့်ဘူးလို့လည်းသူကပြောပါတယ်။ဒါပေမဲ့အောက်လွှတ်တော်ကနောက်ထပ်ဆုံးဖြတ်ချက်အစ်တခုလုလာခဲ့ရင်လည်းဘယ်လို့မှဟန်တားနိုင်ကြတော့မရှိပါဘူး။2022မှာကျင်းပမဲ့ကမ္ဘာဘောလုံးဖလားပြိုင်ပွဲအာရှဒုတိယအဆင့်ခြေစစ်ပွဲပွဲစဉ်ကိုမလေးရှားနိုင်ငံကွာလာလွန်ပူမြို့မှာဗိုလ်ထုနဲ့ကမဲ၌ရေးဆွဲခဲ့ပါတယ်။ဒီအဆင့်မှာအာရှနိုင်ငံတွေကအဆင့်40အုပ်စုရှိစုခွဲရှင်ကြရမှာဖြစ်ပြီးအုပ်စုဘိုးဆွဲသူနဲ့အကောင်ဆုံးဒုတိယလေးစင်တို့ဟာတတိယအဆင့်ကိုတည်ရမှာဖြစ်ပါတယ်။တရုတ်နိုင်ငံစင်ကအုပ်စုအင်မာပါဝင်ပြီးဆွေရဖလပိုင်မော်ဒိုက်ဂရန်အဆင့်နဲ့ရှင်ကြရမှာဖြစ်တဲ့အတွက်တတိယအဆင့်ကိုတက်ဖို့အလားအလာတော်တော်ကောင်းနေပါတယ်။အုပ်စုစီမာတော့အီရတ်နဲ့အတူမြောက်ကိုရီးယားတောင်ကိုရီးယားအဆင့်တို့ပါဝင်ကြတဲ့အတွက်အထူးစိတ်ဝင်စားစရာကောင်းတဲ့အုပ်စုဖြစ်ပါတယ်။
ကြာသပတေးနေ့မနက်ခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံသာပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းထွန်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Gretch Band ဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေဓာတ်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်။ VOE သောတာရှင်များလည်းတကားမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.